ဝါကောင်လာပြင်းနဲ့ကြားရောက်တိုင်းနှစ်စဉ်ကျင်းပမြင်မှုပြည်သက်ပါတီရဲ့တော်လန်ရင်းနဲ့စစ်ရေးပြအခမ်းအနားကိုဒီနေ့မှာတော့မြန်မာတပ်မတော်ကနေပထမဦးဆုံးကျင်းတားမြစ်ပိတ်ပင်ခဲ့ပါတယ်လက်ရှိထမ်းမြမာနယ်စပ်ဖျားသုံးစုမြို့နယ်ဘက်မှာနှစ်ဖက်စစ်ရေးတင်းမာနေတဲ့အရေးလက္ခဏာရှိနေပေမဲ့မွန်ပြည်တပ်ပါတီအနေနဲ့အခမ်းအနားကိုဆက်လက်ကျင်းပသွားမယ်လို့တာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းပြေဆုံးလို့တော့ထိုင်းခြေဆိုင် VA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြမာနယ်စပ်ဖျားသုံးစုမြို့နယ်ပလက်ဆုံဖားကျေးရွာမှာမနေ့ဖြန်မှာကျင်းပမဲ့မွန်ပြည်တပ်ပါတီရဲ့နှစ်90ပြည့်တော်လှန်ရေးနေ့အခမ်းအနားကိုမြန်မာသမ္မတော်ကနေပိတ်ပင်ခဲ့တဲ့အခြေအနေကိုတော့ဗဟုကော်မတီဝင်နိုင်အောင်မငေးကခုလိုပြောပါတယ်
တော်ရင်ကစပြီးတော့တမတော်ကနေပြီးတော့ကျွန်တော်တို့မွန်ပြည်တပ်ပါတီပြည်သူ့ဖိုင်မှရှိတဲ့ရမငန်းနေရာမှာကျွန်တော်တို့နေ့စဉ်နေ့တိုင်းလုပ်တဲ့တော်လာရင်းနေစီပြခန္ဓာကိုရှင်းမခွင့်မပြုဘူးလို့ဟိုကက်ကွက်စာထောက်လာတယ်ကျွန်တော်တို့ကလူပဲဖြစ်ပေါ့နော်ဒီကက်ကွက်စာထောက်တာဖိတ်ပြနေရှင်းဆက်ပြီးတော့ဆားနဲ့လာပြီးတော့ဆက်မယ်ပြခန့်မှုဖြစ်တော့ကျွန်တော်တို့ရှင်းဆက်မှာယုံကြည်မှုရုံတရားတော့ကျက်သွားမယ်လို့ကျွန်တော်တို့ဆိုရင်လည်
းဒီနေ့290ပြည့်တော်လာရင်းနေအခမ်းအနားကျင်းပမှုကိုပိတ်ပင်ခဲ့တယ်လို့ဖျားသုံးစုဘက်မှမြန်မာသမ္မတော်ကလည်းစီရေးပြင်ဆင်မှုတွေရှိနေတယ်လို့မွန်ပြည်တပ်ပါတီဖျားသုံးစုမြို့နယ်တာဝန်ရှိသူတို့ကမွန်ပါတာနဲ့ခုလိုပြောပါတယ
်ရတခါရတာမရှင်းတော့နော်လို့ပုံမှန်အရလို့ရှင်းမလို့ဘာပေါ်ရန်ကတော့နော်ဟာဒါပါပြမတူတူဒီ
သူပြောသွားတာကတော့အရှိတောင်ပိုင်းစစ်ဌာနချုပ်ကလည်းညွန်ကြားချက်တွေပေးလာတယ်ကျွန်တော်ပါတီကနှစ်ခရိုင်သုံးခရိုင်ကိုလည်းပိတ်ပင်ထားတယ်ဖျားသုံးစုဒေသဘက်မှာတော့တမတော်ခလရ69ကနေကျွန်တော်တို့ရှိရာဘက်ကိုစစ်ကြောင်းနဲ့ရောက်လာပြီးတော့ပြန်လှည့်သွားတယ်ခလရ283ကတော့ဂျုံကွီးလမ်းဝမှာအနေအထားတယူထားတယ်ကျွန်တော်တို့ခန်းနာကိုနှောက်ရက်ပေးမယ်အနေထားတွေ့ရတယ်ကျွန်တော်တို့ကတော့တော်လန်ရင်းနေခန်းနာကိုတော့ဆက်လက်လှုပ်ဆောင်သွားဖို့အထက်လူကြီးတွေကစုံပြပြီးသားပါဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါလက်ရှိဖျားသုံးစုဒေသပလိုက်ထုံဖတ်စခန်းမှာမွန်တော်လှန်ရေးနေအခမ်းအနားကျင်းပမှာဖြစ်သလိုမြမသမတော်အနေနဲ့ပလိုက်ထုံဖတ်ရွာနဲ့ချီလီခီကြီး၄နာရီကွာဂျုံကြီးရွာဘက်မှာအသင့်နေရာယူထားပြီးဖြစ်တဲ့အတွက်နှစ်ဖက်စစ်ရေးသိမ်းမှမဲ့အရေးလက္ခဏာရှိနေပါတယ်အလားတူမွန်ပြည်တပ်ပါတီသဝဲခရိုင်ဘက်မှာတော်လန်ရင်းနေအခမ်းအနားမကျင်းပဖို့နဲ့ကျင်းပမယ်ဆိုရင်စစ်တပ်နဲ့အရေးယူသွားမယ်လို့ဒေသခံမြမသမတော်ကလည်းတပ်ဆိုင်ရာရေးမျိုးဆက်ဆံရေးယုံကိုကြောင်းကြားလာတယ်လို့သဝဲခရိုင်ကော်မတီဝင်တူကပြောပါတယ်သမတော်ကလည်းမွန်ပြည်တပ်ပါတီခန္ဓာပိတ်ပင်မှုကိုမြမငင်းချမ်းရေးကော်မရှင်တာဝန်ရှိသူစီထံတင်ပြထားပေမဲ့တဆုံတရားကြောင်းပြန်လာတာမရှိဘူးလို့မွန်ပြည်တပ်ပါတီဘူကော်မတီဝင်နိုင်အောင်မငေးကခုလိုဆက်ပြောပါတယ
်ဒီ9ရက်နေ့မနေ့စောစောမှာမွန်ပြည်တပ်ပါတီကိစ္စချင်းကိုကျွန်တော်တို့ဗိုလ်ချုပ်ကြီးခေဆိုးကိုပြောတယ်ဒီအချိန်မှာဒီလိုဖြစ်တဲ့အဲဆိုဗိုလ်ချုပ်ကြီးဟိုဝိုင်းကူပြီးပြောပြပါလို့လည်းကျွန်တော်ပြောထားတယ်ဒါပေမဲ့ဒီကနေ့ထိဘာမှပြည်လည်မှုမရှိသေးဘူးပေါ့နော်
ပြီးခဲ့တဲ့အောက်ဂုလ၄ရက်နေ့တုန်းကဥခင်စောဦးခေါင်းဆောင်တဲ့ငင်းချမ်းရေးကော်မရှင်ဖွဲ့နဲ့အပြည့်ရအစီလက်မှတ်မရေးဆိုးနိုင်သေးတဲ့ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့တို့အစီလက်မှတ်ရေးဆိုးနိုင်ရေးအတွက်ထိုင်းနိုင်ငံမှာရှိညှိနှိုင်းဆွေးနွေးနေတဲ့ကာလမှာပဲမွန်ပြည်တပ်ပါတီတော်လှန်ရေးနဲ့အခမ်းအနားကိုပိတ်ပင်လာတာပါမွန်ပြည်တပ်ပါတီရဲ့မွန်တော်လိုင်းရင်းနဲ့အခမ်းအနားကို၎င်းလူသက်တရားသထုံခရိုင်မော်လမြိုင်ခရိုင်သဝဲခရိုင်နဲ့ဘဟုဝန်းကျင်ဒေသတွေမှာစစ်ရေးပြခန်းသားတွေနဲ့နှစ်စဉ်ကျင်းပနေခဲ့တာပါဒီနေ့မှာသူသူစေစားပိတ်ပင်လာတာ ICA ပြည်ရလက်မှတ်မရေးဆိုးနိုင်သေးတဲ့မွန်ပြည်တပ်ပါတီပေါ်ဖိအားပေးတဲ့လှုပ်ရသကုလို့မွန်နိုင်ငံရေးလှိလသုံးသပ်သူနိုင်မင်းမင်းလွယ်ကရှုမြင်နေပါတယ
်မွန်ပြည်တပ်ပါတီကိုလက်မှတ်ထိုးဖို့အတွက်ဆိုရပြက်ကလည်းကမ်းမှန်းတဲ့တွေလှုပ်ရှားဆောင်ရွက်မှုတွေကအများကြီးရှိခဲ့တယ်မွန်ပြည်တပ်ပါတီကလှုပ်ဆောင်တဲ့နိုင်ငံရေးနဲ့ဆိုင်တော့သူပါတီလက်ဆိုင်တဲ့လုံငန်းဆောင်တာလည်းပေါ့ဗျာတကယ်ချို့မျိုးသားနေလိုမျိုးအတော်လာရင်နေလိုမျိုးတွေကြတာလူသူနဲ့ငွေပြီးတော့လှုပ်ရတဲ့ပွဲတွေကြတာသူတို့ကလိုက်လျောခဲ့တာတောက်လျှောက်ဆိုရဆက်ဆက်ပေါ့နော်ဟိုဘုဂျုတ်ခင်ညုတ်ခစ်ကတဲ့က1995ပြည့်ရကာလတော့ကလည်းလှုပ်ဆောင်ခွင့်ရခဲ့တယ်ပြည့်ကြတဲ့သူတိတ်တိတ်ဆိုရမှလည်းဒီတိုင်းပဲသူဒီဆိုရလက်ထက်မှာမကြရဲဆိုရကတဆုံရသာစီပိတ်ပင်ခြင်းတဆုံရမတွေ့ရပဲနဲ့စစ်တပ်ကသာစီပိတ်ပင်တဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့စစ်တပ်ဖိအားပေးတဲ့အနေနဲ့ပဲကျွန်တော်တို့နိုင်ငံရေးလေ့လာသူအနေနဲ့လာလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
လက်ရှိဖျားသုံးစုဒေသမှာမွန်ပြည်တပ်ပါတီနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားတာမရှိသေးပေမဲ့အသည့်နေရာယူစစ်ရေးသွင်းဆောင်နေတဲ့လက္ခဏာကြောင့်ဒေသခံတွေအနေနဲ့တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ12ရက်နေ့တုန်းကလည်းဖျားသုံးစုဒေသကမွန်ပြည်တပ်ပါတီရဲ့90ကျင်းမြောက်မွန်မျိုးရိုင်းနေခန်းနာမှာစစ်ရေးပြခန်းနာမလုပ်ဆောင်ဖို့မြန်မာတပ်မတော်ကလည်းညွန်ကြားချက်ပေးလာတဲ့ပုံမှာမွန်ပြည်တပ်ပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်မွန်ပြည်တပ်ပါတီရဲ့အကောက်ဖွန်ဂိတ်စခန်း3ခုကိုမြန်မာတပ်မတော်ကလည်းသိမ်းပိုက်ခဲ့ပါတယ်ခင်ဗျာ။